ရန်ကုန်မြို့ကုန်တယ်ကြီးများဟိုတယ်ဘုံဖောက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့တန်လျာရှိသူ၃ဦးကိုရဲတပ်ဖွဲ့ကနေဒီကနေ့ဖမ်းဆီးထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့နေ့လယ်ပိုင်းမှာလဲရန်ကုန်မြို့လဲ38လမ်းတောက်မှာဘုံတလုံးထပ်ပြီးတွေ့ခဲ့တဲ့အတွက်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးချက်ချင်းပဲဖယ်ရှားပစ်ခဲ့ပါတယ်အခုလိုရန်ကုန်မြို့ကဘုံပောက်ကွဲမှုတွေနဲ့ဘုံပောက်ကွဲမှုကြောင့်ဒဏ်ရာရသူတွေရဲ့နောက်ဆုံးအခြေအနေတွေနောက်ဇက်တိုက်ဆိုးသလိုဘုံတွေတွေ့ရှိနေတဲ့နောက်ဆုံးအခြေအနေတွေကိုရန်ကုန်ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့တော်စီပင်တားရေးနယ်နိမိတ်အပြင်တခြားပဲခူးတိုင်းမန္တလေးတိုင်းစကိုင်းတိုင်းဒေသကြီးစတဲ့ဒေသတွေမှာပါဘုံပေါက်ကွဲမှုတွေမပေါက်သေးတဲ့ဘုံတွေဇက်တိုက်ဆိုးသလိုအခုရက်ပိုင်းအတွင်းတွေ့ရှိလာနေတာမှာရန်ကုန်မြို့နယ်စုလေဖျားလမ်းပေါ်ကနိုင်ငံသားတွေတဲခုံမှုများတဲ့ Traders Hotel ခေါ်ကုန်သည်ကြီးများဟိုတယ်ကိုဒတ်မှာအော်တိုဘားလ14ရက်နေ့ကပေါက်ကွဲမှုဖြစ်သွားခဲ့တာပါ။ဒီပေါက်ကွဲမှုအတွင်းအမေရိကန်နိုင်ငံသူ2ဦးပါဝင်မြန်မာနိုင်ငံသား2ဦးစုစုပေါင်း3ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့အဲ့ဒီပေါက်ကွဲမှုမှာတာဝန်ရှိသူလို့မသိငါသူ3ဦးကိုဖမ်းဆီးရမိထားပြီးအခုအချိန်မှာစစ်ဆေးမင်းမြတ်မှုတွေလှုပ်ဆောင်နေပြီလို့ရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိအရာရှိ2ဦးက VOA ကိုပြောပါတယ်။အဲ့ဒီမသိငါသူတွေကိုဖမ်းဆီးရမိပုံနဲ့ပတ်သက်လို့ရဲအရာရှိကအခုလိုစတင်ရှင်းပြပါတယ်။တယော
က်ကတော့ကျွန်တော်ဘီလင်းကနေပြီးတော့ကျွန်တော်တို့တားပြီးတော့အဲ့မှာစောင့်ဖမ်းလာပဲဒီတော့အမှန်ဆိုင်ကနေတော့နေတို့တိတော့မကျွန်တော်ဒီကရန်ကုန်တိုင်းရဲတပ်ဖွဲ့ကဖမ်းလာပါတယ
်ဟုတ်ကဲ့နောက်လူတွေရောခင်ဗျာ
အဲနောက်လူတွေရတော့နေတဖက်ဖက်ကတော့ဗျာဟိုဘက်တန်မြင်ဘက်ကတယောက်ရပါတယ်နော်ပါကီဘက်ကတယောက်ရပါတယ်ဟဲ့လို
့အော်ဟုတ်ကဲ့သူတို့သတင်းရလို့လိုက်ဖမ်းတာပေါ့နော
်ဟောကျွန်တော်ဂွင်းဆက်ရလို့ပါသတင်းရတယ်ဟောဂွင်းဆက်ရလို့ပါဒီလောက်ထောက်ထားလေးတွေဂွင်းဆက်ကိုကြည့်ရမှာ
နောက်တစ်ခုက CCTV ကြည့်ရတယ်ဆိုတော့ CCTV အများအထောက်အကူပြုပါလားခင်ဗျာ
အပြည့်ပြုပါတယ်ခင်ဗျာအခုနဲ့ CCTV အလူပုံကပြုတူးမြောင်တွေ့ရပါတယ်ကျွန်တော်ဟုတ်ကဲ့
အတူတူပုံနေ CCTV ထဲမှာပေါ်တယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပေါ်ပါတယ်ပေါ်တယ်အဲ့ဒီပုံတွေရဲ့မဟုတ်ပြကျွန်တော်တို့ရရထားတဲ့အချက်လိုက်နဲ့သူ့ပုံနဲ့ပါတူနေတဲ့ခါမှာကျွန်တော်အဲ့ဒါဒီပြူပြီးမှလိုက်ဖမ်းတာပ
ါဟုတ်ကဲ့ဒါဆိုလို့ရှိရင်တို့တွေကဒီတခြားနေရာတွေမှာဘုံကွဲတာတို့တခြားဘုံတွေ့တာတို့တွေမှာတို့ပါဝင်ပတ်သက်မှုရှိပါလားခင်ဗျအ
ဲတော်တော်များများပတ်သက်ပါတယ်များပတ်သက်ပါတယ်ကျွန်တော်တစ်ခါဆက်စစ်နေတယ်မှာခင်ဗျအဲ့အဖြေဟိုနောက်ဆုံးကျတော့ထုတ်ပြန်မှာပဲနည်းလွှဲချော်တော့မှာဆိုလို့ပါနော
်ဟုတ်ကဲ့
ဆုံးကဒီပြုနိုင်ပါတယ်တို့ရတယ်နော်စစ်တုံးတက်လာမှရှိသေးတယ်အဲပြောလို့ပြန်မရသေးဘူးညစစ်တော့ဆင်းနေပါလေပါတယ်ကတည်းကအလုံးစစ်စစ်ပြီးတော့ဒီပြည်ပြည်ထုတ်ပြန်ထုတ်ပြန်မှာပ
ါကုန်သည်ကြီးများဟိုတယ်မှာထိခိုက်ဒဏ်ရာရသွားပြီးရန်ကုန်စစ်ရုံကြီးမှာကုသမှုခံယူနေတဲ့အမေရိကန်နိုင်ငံသူကတော့စစ်ကုသမှုတွေထပ်မံခံယူဖို့ပုဂ္ဂလိကအဖွဲ့အစည်းတစ်ခုရဲ့အကူအညီနဲ့ဒီကနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့ကိုပို့လိုက်ပြီးလို့စီဂိမ်းကာလာအတွင်းဟိုတယ်များလုံခြုံရေးအတွက်ဟိုတယ်လုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းဟိုတယ်နဲ့ခီးသွလာရေးလုပ်ငန်းဝန်ကြီးဌာနဒုတိယဝန်ကြီးဦးတင်ရွှေကပြောပါတယ
်လူနာလည်းပဲ EOD ဘော့တော်တော်ဆက်စလို့ကြိုင်ထားတယ်ဆိုလိုက်ဆောက်လို့ရဘူးအဲဒါတော့ conscious ဖြစ်တယ်တပီးတော့ရတယ်เนาะစားတော့လည်းဟိုစားခွင့်တော့ရသေးဘူးပြည့်စုံတာလို့အဲ CD ကတော့နည်းနည်းအဲညီညွတ်လို့ရောင်းလေးပါတယ်အဲဒီဓမ္မလည်းမှာတော့ကြောက်ကနားမှာလည်းနည်းနည်းသွေးကြီးခုလေလို့ပြောပါတော်ဘယ်လိုပဲဖြစ်ဖြစ်ရအစောအင်ဂျင်နီယာတွေဒီဘက်ကိုလာတော့ဒီဘက်ဒီမော်ဒယ်အပြည့်တင်လာတယ်ဒီဘက်ဆက်သွားတာအဲ့ဒီအချိန်ကျတော့တောက်တောက်ပြေးလိုက်
အဲ့ဒီလိုပောက်ကွဲမှုတွေဖြစ်နေတဲ့အတွက်အခုအချိန်မှာလုံခြုံရေးကိုတွန်းမြင့်လှုပ်ဆောင်နေတယ်လို့ကုန်သည်ကြီးများဟိုတယ်တီရှိယာကြောက်တရားတွေဖြစ်နေတဲ့အတွက်အခုအချိန်မှာလုံခြုံရေးကိုတွန်းမြင့်လှုပ်ဆောင်နေတယ်လို့ကုန်သည်ကြီးများဟိုတယ်တီရှိယာကြောက်တရားမြို့နယ်ကရဲစခန်းမှူးဒုတိယရဲမှူးမြို့မြင့်ကျိုင်ကရှင်းပြပါတယ်
ကျွန်တော်ဒီဘုံပောက်ကွဲမှုနဲ့ပတ်သက်တယ်လို့ပေါ့ဗျာဟိုနောက်မဖြစ်အောင်ဖြစ်အောင်လုံခြုံရေးတဲ့ကျွန်တော်တိုးချက်လုံခြုံပြောဆောင်ရေးတဲ့ကျွန်တော်တိုးချက်ပြောဆောင်ရွက်နေပါတယ်မနေ့ကဆိုလည်းဒါကျွန်တော်တို့အများကြီးတက်ကူကနေခေါ်ပြောလာတခြားပြောဆိုတာတော့ဗျာပြောဆိုပြီးတော့မှဆောင်ရွက်နေပါတယ်ဒီလိုတွေ့မှုတွေ့ရှိမှုပေါ်နေပတ်သက်လို့ပေါ့ကျွန်တော်ဂျက်စကန်ဂျက်စကန်ချင်းချိတ်ဆက်ဆောင်ရွက်နေတယ်စီကိန်းအချိုမှလည်းကျွန်တော်အများကြီးလှုပ်နေအရင်တုန်းကလည်းလှုပ်တာတက်ကူကျွန်တော်တို့ကအများများကိုဒါစိတ်စိတ်ကလေးကိုလှုပ်လာတာပေါ့ကွက်ပြစ်နင်းလာတဲ့ပုံစံမျိုးလေးတွေကျွန်တော်ကလှုပ်လာပါတယ်ဥပမာဆိုရင်ဒါအဲ့ဘလုံးရေးပုံမြင့်လာတာပေါ့ဗျဘတ်စကားဂိတ်တွေအစားကျွန်တော်တို့ကဒါစောင့်ကြည့်တာတော့ဘာလို့ပေါ့အဲ့မတော်များလောက်လာတာပေါ့နောက်ဒီလုံးရုံရေးပိုင်းနဲ့ပတ်သက်လို့ပေါ့ဒီအစင်းပါညာအစားပေါ့ဒါလေးကဟိုအရင်နဲ့စာရင်တော့ပေါ့လေပိုးပြီးတော့ကျွန်တော်တို့ကဒါဥဆောင်ရွက်နေပါတယ
်မြန်မာနိုင်ငံနေရာအတော်များများမှာဘုံပေါက်ကွဲမှုတွေမပေါက်သေးတဲ့ဘုံတွေအခုလိုဇက်တိုက်တွေ့ရှိနေတဲ့အတွက်လူလူအကြားကြောက်လန့်မှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့လယ်38လမ်းနဲ့အနော်ရထာလန်းတောင်မှာရှိတဲ့အမိုက်ပုံးပေါ်မှာမပေါက်ကွဲသေးတဲ့ဘုံတလုံးတွေ့ရှိပြန်တဲ့အတွက်တက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေချက်ချင်းရောက်လာပြီးအဲ့ဒီဘုံကိုစစ်ဆေးပြီးတော့တည်ဆောင်သွားကြတယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ် တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညဉ့်ညံရေးဆွေးနွေးမှုတွေအပြစ်ခတ်ရစေးရေးကိစ္စတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံမှာအရေးကြီးတဲ့ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ကာလမျိုးမှာပြည်သူလူထုထိတ်လန့်အောင်လှုပ်ဆောင်တဲ့ဒီလှုပ်ရဟာတရားဘောကြောင့်တဲ့လှုပ်ရဖြစ်တယ်လို့88မျိုးဆက်ပွင်လင်းလူအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်သူကိုမင်းကိုနိုင်ကပြောပါတယ
်လက်ရှိအခြေအနေကိုကျွန်တော်တို့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါကကြောင်းမတက်မတော်ကအစပေါ့ဗျာဟုတ်လားဒီလက်နက်ကိုင်အဖွဲ့အစည်းပေါင်းစုံနဲ့ဟိုညဉ့်ညံ့ရေးအတွက်ကြိုးပမ်းနေကြတဲ့အချိန်ကအဆိုရနဲ့အဲ့လိုအချိန်ဖြစ်နေတယ်ဆိုတာကလည်းကျွန်တော်တို့ထည့်စင်းစားရမယ်နောက်တစ်ချက်ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကြက်တဲကြီးကိုကျွန်တော်တို့ဖြည့်ဆင်းဖို့ကြိုးစားနေကြပြီအဲ့တော့အဲ့လိုအချိန်မျိုးမှာစိန်ခိုင်းဖြစ်ပေါ်လာတာကိုလည်းကျွန်တော်တို့စဉ်းစားရမယ်နောက်တစ်ခုကမတည်မငြိမ်မှုတွေကိုငကိုရဲမှာဖန်တီးထားတယ်ကျွန်တော်တို့မနေတားဆီးနေရတယ်ဟုတ်လားဒေတာလိုက်ဖြစ်နေတဲ့ဒီအတီကယုံတွေအဲ့ဒီလိုဟိုကွဲပြားမှုတွေတိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်မျိုးမှာဒီလိုပောက်ကွဲမှုတွေကစနစ်တကျစီစဉ်ထားတဲ့ကွန်ရက်ဆန်နဲ့တိုက်ခိုက်မှုမျိုးဖြစ်နေတယ်လားအဲ့ဒါကအစိုးရကအကောင်းဆုံးအချက်ပေါ့ဒီဟာအခုဟာကပေးကြတာကအကြမ်းဖက်သမားတွေပဲ
အော်တိုဘားလတ်တရက်နေ့ကဘကိုးတိုင်းဒေသကြီးဖြူမြို့စာကြီးရိုက်ရှိခီးတဲ့တင်ရင်ပေါ်မှာလက်လုံဘုံတလုံးတွေ့ရှိရာကစတင်ခဲ့တဲ့ဘုံတွေ့ရှိမှုတွေနဲ့ပောက်ကွဲမှုတွေကြောင့်အ ਨੇ ဆုံးလူနှစ်ဦးသေဆုံးပြီး၅ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်အခုနောက်ဆုံးဖြစ်ပေါ်နေတဲ့ပောက်ကွဲမှုတွေမပေါက်သေးတဲ့ဘုံတွေတွေ့ရှိမှုတွေဟာဘသူလက်ချက်ဖြစ်တဲ့ဆိုတဲ့အပေါ်လူထုအကြအမျိုးမျိုးထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်နေတာပါသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကတော့လက်ရှိမှာ၃ဦးဖမ်းဆီးရမိထားတာကလွဲလို့တခြားအသေးစိတ်သတင်းထုတ်ပြန်တာမျိုးအခုချိန်ထိမရှိသေးပါဘူးခင်ဗျာ